မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာကချင်ပြည်နယ်အစိုးရဖွဲ့နိုင်ရေးအတွက်ကချင်နိုင်ငံရေးပါတီတွေကကြိုးစားနေတာကိုတွေ့ရပါတယ်။ဒါ့အပြင်နိုင်ငံရေးပါတီကြီးနှစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီပါတီနဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီတွေရဲ့ရှင်ပြိုင်ရမယ်ဆိုရင်လည်းသူတို့အနေနဲ့ယုံကြည်ချက်ရှိကြောင်းပြောပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးကျွန်မကဆက်ပြီးပြောပြမှာပါရှင်။လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာကချင်ပြည်နယ်လူထုနဲ့ကချင်ပြည်နယ်ကိုကိုစားပြုရှင်ပြိုင်မဲ့ပါတီကြီးသုံးခုဖြစ်တဲ့ကချင်အမျိုးသားဒီမိုကရေစီကွန်ဂရက်၊ကချင်ပြည်နယ်ဒီမိုကရေစီပါတီနဲ့ကချင်ဒီမိုကရက်တစ်ပါတီတွေဟာကချင်ပြည်နယ်အတွင်းမှာအမတ်နေရာရဖို့ကြိုးပမ်းနေရဖြစ်ပါတယ်။မကြာခင်မှာကျင်းပတော့မယ့်ရွေးကောက်ပွဲအတွက်မဲဆန္ဒနဲ့50ကျော်လောက်မှရှင်ပြိုင်ဖို့ရွေးကောက်ပွဲမဲဆယ်စည်းရုံးမှုတွေကိုဆောင်ရွက်နေပြီလို့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာကြာပြောပါလေ
ကျွန်တော်ကသူတင်ဒီကိုယ်စေလုံးလေအလေးနဲ့မတော့ကိုယ်စေလုံးလေနဲ့ကျတဲ့မိမိအဲဒီမေဆန္ဒတင်မှာသူစတဲ့လှုပ်ရှားနေပါပြီနော်အဲကျွန်တော်ကဒီပါတီနဲ့လှုပ်ရှားပေးတာတွေရှိပါလေဗျအဲ့တော့အခုချိန်ကတော့ရုပ်ကပွဲအတွက်အာလုံးပဲလှုပ်ရှားနေကြတယ်ဗျ
နိုင်ငံရေးပါတီကြီးနှစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီပါတီနဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီတွေနဲ့ရှင်ပြိုင်ရမယ်ဆိုရင်လည်းသူ့အနေနဲ့ယုံကြည်ချက်ရှိကြောင်းအခုလိုပြောပါဗျ။အဲ့
တော့ဒီတော့ပါတီဆိုလည်းဟုတ်တယ်ဆိုဒီမိုကရေစီနဲ့အရလည်းဒါသူ့နဲ့ရပြီဆိုတော့ကကြတော့ပြန်ပက်တင်ရှင်ပြန်ပက်တင်တော့ရှိကြတာပဲ။အဲ့မှာသူတို့ပြန်ရတော့ဒီပါတီကြီးနဲ့ဖြစ်တဲ့ကြံ့ခိုင်ဖွံ့ဖြိုးပါတီနဲ့ NLD ပါတီကတော့ကျွန်တော်တို့ပါတီအတွက်ဒါအဓိကရှင်ပြန်ပက်တင်ပါဘာပဲဖြစ်ဖြစ်ကျွန်တော်ကဒီဟိုကိုယ့်ရဲ့အတုကိုလုပ်မယ်လေဒီလိုချင်းပုံပြီးသူဒီကောကတတ်တယ်ဆိုကိုယ့်ရဲ့ပါတီကိုထောက်ခံမှုပေးအောင်ကျွန်တော်ပြည်ယုံလုပ်ရှားသွားမယ်ဆက်စားကြတော့တိပိစွရင်စီတော့မရှိပါဘူးအဲကြောင့်မလို့ဒါကျွန်တော်ဒီပါတီကြီးတွေနဲ့ရှင်ပြန်ရမယ်ဆိုတော့ညာလေးပေါ့ဒီဒေတာပြည်သူဒီဒေတာခံပြည်သူတွေရဲ့ထောက်ခံအားပေးမှုအရာဆိုလို့ရှိရင်ကျွန်တော်သိအားမငယ်ရပါဘူးအလားလာအများကြီးကောင်းတယ်လို့ပဲပြောလို့ရပါတယ်ဒါကြောင့်မလို့ဒါကျွန်တော်ကိုယုံကြည်စစ်ချမှုလည်းရှိပါတယ်ခင
်ဗျ။ကချင်မျိုးသားပါတီလည်းဖြစ်ဒေတာခံပါတီလည်းဖြစ်တာကြောင့်သူတို့အနေနဲ့အနိုင်ရရှိဖို့တည်ချတယ်လို့ကချင်ဒီမိုကရက်တစ်ပါတီ KDP ဥက္ကဋ္ဌဦးဂုံကရောင်အောင်ခမ်းကအခုလိုပြောပါတယ
်။ကချင်ပြည်မှာရှိတာကျွန်တော်ကချင်မျိုးသားပါတီကအနေနဲ့ဖြစ်ပါတယ်။ဒါကြောင့်ကျွန်တော်ဂျန်တဲ့လူတွေကိုနိုင်ပါတယ်။ဘာလို့လဲဆိုတော့တဲ့နယ်လူကြီးကဒီမပါတီဖြစ်ပါတယ်တတိယကတော့ဒီမပါတီဖြစ်တာကြောင့်မို့ကျွန်တော်အနေနဲ့ဒီ local ပါတီလက်ဖြစ်တဲ့မျိုးသားပါတီလက်ဖြစ်တဲ့ဆိုတော့ကျွန်တော်ဒီအရောရင်ဆိုင်ဖို့အတင်းနဲ့ဖြစ်တဲ့နိုင်နဲ့နိုင်ပါပ
ါအရင်တော့ကကချင်ပြည်နယ်အစိုးရဖြစ်ခဲ့တဲ့တမိုင်းကျောင်းရှိတာနဲ့အမျှNLD ကိုလည်းမဟာမိတ်အနေနဲ့သတ်မှတ်တာမို့လူထုထောက်ခံမှုတွေရရှိမယ်လို့ယုံကြည်ကြောင်းကချင်အမျိုးသားရေးဒီမိုကရေစီကွန်ဂရက် KNCD ပါတီရဲ့ဗဟိုအတွင်းရေးမှူးဦးနော်ကြာကအခုလိုပြောပါတယ
်။အဓိကဖြစ်တဲ့ကတော့ကျွန်တော်တို့ကြံ့ခိုင်ရေးလို့ကျွန်တော်တို့မှတ်ယူလို့ရတယ်။ NLD ကတော့ကျွန်တော်တို့1989ခုနှစ်မှာဒေါက်တာစုကြည်နဲ့ဦးတင်ဦးမြေချနာပထမဆုံးခီးစင်မှာကျွန်တော်တို့မဟာမိတ်ထူထားခဲ့တဲ့အတွက်ကြောင့်မဟာမိတ်ပါတီရေလို့တော့သတ်မှတ်လို့ရတယ်မိတ်ဖက်ပါတီရေလို့ပေါ့ဆိုတော့ကျွန်တော်တို့ရဲ့အဓိကပါပြန်ပြက်ပါတီရေတော့ကြံ့ခိုင်ရေးပေါ့ဆိုတော့ကြံ့ခိုင်ရေးပါတီကိုကြတော့ကျွန်တော်တို့အနေနဲ့ဟိုပါပေါ့ကျွန်တော်တို့မှလည်း confident အပြည့်ပေါ့ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကမူဝါဒကိုကျွန်တော်တို့ကလူထုထဲမှာချပြတဲ့တိတ်ချက်နှစ်ချက်ကကျွန်တော်တို့ရဲ့သမိုင်းကြောင်း1949ခုကလေးကနေကျွန်တော်တို့ဒီနေ့တိုင်နှစ်ပေါင်း60ကျော်ကြာကျွန်တော်မရိုင်းမလဲမပြူမကွဲပဲကျွန်တော်တို့အထင်းသိမ်းပြီးတော့ဆောင်းချောက်လာတဲ့တမိုင်းကောင်းရှိတဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့ဟိုထောက်ခံတဲ့သူပေါ့အဲ့ဒါတော့ရှိပါတယ်နောက်တစ်ချက်က1953မှာရောကျွန်တော်တို့ကချင်ပြည်နယ်အစိုးရဖြစ်ခဲ့တယ်1958မှာလည်းကျွန်တော်တို့နိုင်ပြီးတော့အစိုးရဖြစ်ခဲ့တဲ့အတွက်ကြောင့်အဲ့ဒီတမိုင်းကောင်းဒီနဲ့ခြားပြတဲ့အခါတော်တော်များလူထုကကျွန်တော်တို့ကိုထောက်ခံမှုတွေပေးတယ်ခင်ဗျလူထုတွေကအဲဘာလို့ဒီနယ်ဟိုချစ်စိတ်တဲ့ပါတီကိုပို့ပြီးတော့အလေးပေးရမယ်ပို့ပြီးတော့ကျွန်တော်တို့ကိုဟိုထောက်ခံမှုပြုပေးရမယ်ဆိုတာကိုနားနဲ့သုံးသပ်လာတယ်ခင်ဗျာ
ကချင်ပါတီကြီးတွေရဲ့အဓိကရည်ရွယ်ချက်ကတော့စစ်မှန်တဲ့ Federal ပြည်ထောင်စုကိုတည်ထောင်ဖို့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့နဲ့နောက်ပြီးတော့ပြည်တွင်းငြိမ်းချမ်းရေးနဲ့ကချင်ပြည်နယ်မှာအဓိကပြဿနာတစ်ခုဖြစ်နေတဲ့မူရစ်ဆေးဝါးသုံးဆွဲမှုအန္တရာယ်ကိုတိုက်ဖျက်ဖို့အတွက်အဓိကရည်ရွယ်တာဖြစ်ပါတယ်ရှင်